1384ခုနှစ်ဝါကောင်လဆန်း10ရက်2012ခုနှစ်ဩဂုတ်လ29ရက်နေ့ညတွင်ပုဂုံးယဓမ္မတ္တတောရသာသနာ့ရည်တာ၌တတိယအကျင်းဝါတွင်3လတရားကျင့်3ကြရာ၌ဟောကြားအတော်နိဒာနဝကတန်ယုတ်ပါဠိတော်ကလာသခတိယဝေဘုဒ္ဓသုတ်တံကျင့်ချေကျင့်ပြီးတရားတော်လို့ကျင့်စေကျင့်နဲ့ကျင့်ပြီးကျင့်ကျင့်စေပုဂ္ဂိုလ်တွေကဘာတွေကျင့်ရတယ်ကျင့်ပြီးတဲ့ပုဂ္ဂိုလ်တွေကဘာတွေကျင့်ပြီးသွားတယ်ဆိုတာကိုသိနာလေဖို့တန်ယုတ်ပါဠိတော်မှာလာရှိတဲ့သုတ်တံတရားတစ်ပုဒ်ကိုဟောကြားလာကြမယ်။ရှင်ဥစွာတရားမဟောမီတရားမနာမီမှာတရားတော်ကိုဟောကြားတော်မူခဲ့တဲ့စိညာသုံးလောကထွတ်ထားတပ္ပိညုမြတ်စွာဘုရားကိုနမောတတ္တဘုရားရှိခိုးနဲ့ရှိခိုးပူဇော်ကတော့ဆရာအောင်မာမင်းတို့ဤဝစင်ကိုရောပူဇော်သူကိုခံတော်မူတတ်ပါပေထသောအရဟတော်1500ကိလေသာမှဝေကွာတော်မူတတ်ပါပေထသောအရဟတောကိလေသာမံသဘုံညာကိုအောင်တော်မူနိုင်တော်မူတတ်ပါပေထသောအရဟတောသံသရာစေကံကွက်တို့ကိုပေဖြက်ခုတ်ထွင်သုတ်ပင်တော်မူတတ်ပါပေထသောသမ္မာသမ္ဗုဒ္ဓသာမဖောက်မစံတရားမံကိုဆရာမကူတရားဘူးညံဖြင့်ထိုးတွင်း၍တိမြင်တော်မူတတ်ပါပေထသောတတဘဂဝတောဣတရိယဓမ္မယတ္တသီရိကာမသယတ္တမိပုံချောက်လီနေပြည့်စုံတော်မူသောထိုမြတ်စွာဘုရားအာနမောနမာမိရခိုးပါဤအရှင်ဖေယနမောနမာမိကိုနှုတ်နှလုံးသုံးပါးပြောင်းပြော့မံကိုလျော့၍ကတော့ယူကျိုးလက်ဆုံးမိုးကရှိခိုးပါဤအရှင်ဘုရားအလုံးပြရှင်ကိုရှိခိုးပူဇော်ပါဣဒာနဝကတန်ယုတ်ပါဠိတော်ဘုဒ္ဓသုံးမှာကျင့်သေးနဲ့ကျင့်ပြီးဆိုတဲ့ပုဂ္ဂိုလ်နှစ်မျိုးတို့ရဲ့ကျင့်ကြံအထုတ်တဲ့တရားဓမ္မကို ဘုရားမြတ်စွာရှင်းပြတာရှိပါတယ်ဒီယောဂီပုဂ္ဂိုလ်တို့ဒီလည်းပဲတရားဓမ္မကိုကျင့်သုံးနေကြလေဆိုတော့ကိုယ်ကိုယ်ကိုသဘောပေါက်အောင်ပါကယောဂီတို့ဒီကျင့်စေလားကျင့်ပြီးလားမညာဖွညာမရသေးဘူးသစ္စာလေးပါးတရားမသိသေးဘူးဆိုလို့ရှိရင်ဗာလေကျင့်စေပုဂ္ဂိုလ်ကျင့်ပြီးသွားတယ်ဆိုတာလည်းပဲဒီတရားဓမ္မဒီကျင့်ပဲပေါ့ကျင့်နေစေဆိုတာလည်းပဲဒီကျင့်ဒီတရားပါပဲဘုရားမြတ်စွာသာဝတိကြီးစေတဝန်ကျောင်းတိုင်းမှာသရင်သုံးနေတဲ့အချိန်ရှင်သာရိပုတ္တရာကိုမြတ်စွာဘုရားခေါ်ပြီးတော့ခေါ်တော်မူပြီးတော့မေးတယ်ပေါ့သာရိပုတ္တရာတဲ့ပါရယနာဝက်အစိတလူလင်မေးတဲ့မေးခွန်းမှာရှင်ဖျားတဲ့သာသနာတော်မှာအကျဉ်းချင်းပုဂ္ဂိုလ်တို့သည်တိအပ်ပြီးသောတရားရှိကြပါကုန်၏မြတ်စွာဘုရားသူတို့သည်လည်းပဲကျင့်စေဖြစ်ကြပါကုန်၏ဘိန်းတော်မြတ်စွာဘုရားရဲ့အဆုံးအမဆိုတဲ့သာသနာတော်မှာကျင့်ပြီးသွားတဲ့သူအကျဉ်းစင်တွေကိုကျင့်ကြံပေါက်ရောက်အောင်မြင်ပြီးစီးသွားတဲ့သူတွေလည်းပဲမရှိဘူးလားเนาะကျင့်ပြီးသွားတဲ့သူတွေရှိသလိုကျင့်စေပုဂ္ဂိုလ်တွေလည်းရှိတယ်ပါရဏဝတ်မှာစိတ္တလူလည်းကမေးတာရှင်ဘုရားတဲ့သာသနာတော်မှာကျင့်ကျင်ပုဂ္ဂိုလ်တို့သည်တိအပ်ပြီးသောမြင်အပ်ပြီးသောတရားဓမ္မရှိကြပါကုန်၏ကျင့်ကျင်ပုဂ္ဂိုလ်တို့သည်ကျင့်စေဖြစ်ကြပါကုန်၏တဲ့ထိုပုဂ္ဂိုလ်တို့၏အကျင့်ကိုမြတ်စွာဘုရားရှင်ဟောပြတော်မူပါမြတ်စွာဘုရားလို့မိဘူးတယ်ပေါ့နောက်ဘသူမေးတာလေးဆိုလို့ရှိရင်အစိတဆိုတဲ့လူလင်ပါရဏဝတ်မှာအဲ့လိုမေးခွန်းမေးဘူးတာကိုဘုရားရှင်ကရှင်သာရိပုတ္တရာကိုပြန်မေးတယ်သာရိပုတ္တရာတဲ့အကျဉ်းအားဖြင့်ဟောအပ်သောဤတရားရဲ့ဒီစကားရဲ့အနေအတိတ်ပေကိုအကျေအာဖြစ်သင်ဘလို့မှတ်ယူပါသလဲဇိတလူလင်မေးတဲ့မေးခွန်းကိုဘုရားရှင်ကိုတော်မြတ်ကြီးကဖြေပြီးသားဖြေတော်မူတဲ့အဖြေစကားကိုရှင်သာတိပုတ္တရာကိုတော်မြတ်ကြီးသည်ကြားလေကြားပြီးပြီးသိလေသိပြီးပြီးဆိုတဲ့အတိတ်ပြေပြောပေါ့နော်ကာလတစ်ခုရှင်ကာလတခုလွန်သွားပြီးတဲ့ချိန်ခါကြတော့မှမြတ်စွာဘုရားကရှင်သာရိပုတ္တရာကိုတခါခေါ်ပြီးတော့ပြန်မေးတဲ့သဘောနော်သာရိပုတ္တရာကိုခေါ်ပြီးတော့မေးဇိတလူလင်မေးတဲ့မိကုံးကိုငါဘုရားရှင်ကိုရောမြတ်ကြီးကဖြေခဲ့ပြီးပြီအဲဒီလိုဖြေခဲ့ပြီးတဲ့အချင်းအားဖြင့်ငါဘုရားရှင်ကိုရောမြတ်ကြီးဖြေခဲ့ပြီးတဲ့အဖြေကိုသင်ကဘလို့များအจิตတဝင့်နားလည်ထားသလဲအဲဒီတော့ကဘုရားရှင်ကိုယ်တော်မြတ်ကြီးဖြည့်ရှင်းပေးလိုက်တာပြီးအကျဉ်းဖြည့်လိုက်တယ်လို့မှတ်ထားပေါ့နော်ရှင်းပြီးသူတွေလည်းရှိတယ်ရှင်းသေးလည်းရှိတယ်အဲ့ဒီပုဂ္ဂိုလ်ကြီးရှင်းတဲ့အကျဉ်းသည်ဘာလဲလို့မေးတာကိုမြတ်စွာဘုရားဘလို့ဖြေခဲ့တော့အကျဉ်းဖြေခဲ့အကျဉ်းပြေခဲ့တဲ့အဖြေကိုရှင်သာတိပုတ္တရာကိုယ်တော်မြတ်ကြီးကိုဘုရားကမေးနေတာအကျေအားဖြင့်သင်ဘလို့နားလည်သလဲ။နောက်ရှင်သာတိပုတ္တရာဆိုတာမြတ်စွာဘုရားပြီးရင်ပညာဉာဏ်အကြီးဆုံးလို့ဘုန်းကြီးတို့ပရိသတ်ကသိပြီးသား။နောက်အဘိဓမ္မာတရားဒေသနာတော်တွေကိုနတ်ပြည်တာဝတိနာနတ်ပြည်မှာမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးဟောခဲ့ပြီးတော့အကျဉ်းအားဖြင့်ဘုသူ့ကိုပြန်ဟောတော့ရှင်သာတိပုတ္တရာကိုပြန်ဟောတယ်။ဒါလို့လဲပဲ သိပြီးသားပေါ့အကျဉ်းဟောတဲ့တရားဒေသနာတော်တွေကိုအရှင်သာရိပုတ္တရာသည်အကျဉ်းအဖြစ်လည်းပဲနားလည်နိုင်စွမ်းရှိရဲ့လို့နော်ဒါလိုလည်းပဲသိထားတယ်ပေါ့အခုဖခင်ကမေးတဲ့ခါကျတော့အရှင်သာရိပုတ္တရာကဘာမှပြန်မစီပဲနဲ့ဖိတ်ဖိတ်နေတယ်နှစ်ကြိမ်မြောက်လဲမေးတယ်သုံးကြိမ်မြောက်လဲမေးတယ်အစိဒါလို့လည်းမေးတယ်မေကုန်းကငါဖျားရှင်အကျဉ်းအဖြစ်ဖြေခဲ့တာကိုသင်ဘလို့နားလည်သလဲလို့မေးတဲ့ခါမှာသုံးကြိမ်မြောက်အောင်မေးတော်လဲပဲရှင်သာရိပုတ္တရာကဘာမှပြန်မဖြေဘူးသာရိပုတ္တရာရဲ့အစိဒါလို့လည်းမေးတယ်မေကုန်းမှာအကျဉ်းအဖြစ်ငါခေါ်တဲ့တရားဓမ္မရဲ့အနိစ္စိပဲကိုအကျဉ်းအဖြစ်သင်ဘလို့များနားလည်ပါသလဲလို့၃ကြိမ်၃ငါတိုင်တိုင်ဘုရားရှင်မေးတော်လေရှင်သာရိပုတ္တရာကစိတ်စိတ်ပဲနေတယ်တဘောကတစ်ခါတလေကြားလို့ရှိရင်တချို့သောတရားဓမ္မတွေကိုဘုရားရှင်ကိုယ်တော်မြတ်ကြီးကပြန်ဟောပြီးခြင်းလို့ပေါ့ပြန်ရှင်းပြခြင်းလို့ပေါ့အကျဉ်းအဖြစ်ဟောတာတဲ့တရားဓမ္မတွေကိုအကျေတဝင့်ပြန်ပြောပြခြင်းနဲ့အချိန်ခါများမှလည်းမေခွန်မေးကြမေးလိရှိမေးတော်မူလိရှိတယ်ပေါ့ညာတန်ဃာတွေကမသိရင်လည်းပဲမသိပါဘုရားလို့ပြောထားတဲ့အချိန်ခါမှာအကျေဟောပြတာမျိုးကုဋေမဘုန်းကြီးခံမှန်းကြည့်တယ်ဒီတုတ်တံမှာတော့အရှင်သာရိပုတ္တရာသည်မသိဘဲနဲ့တော့မရှိမနေတော့ဘူးသောသောဘုရားရှင်ကိုတော်တိုင်ကအကျေတဝင့်ရှင်းနေပြီးတော့ဟောပြတာကိုကြားကျင်နေ၊နာယူကျင်နေ၊မှတ်သားကျင်နေပေါ့ဒါကြောင့်မို့လို့ပြန်မစီတာပဲဖြစ်မယ်လို့တော့ခံမှန်းလို့ရတယ်ပေါ့နော်ရှင်သာရိပုတ္တရာတဲ့ဤဒီကခန္ဓာ၅ပါးလို့ရှုပါလို့ဘုရားရှင်ကမိတ်နော်ဘာလို့ရှုခိုင်းမေးတယ်မေးကုန်သည်ကျင့်စေပုဂ္ဂိုလ်သည်ဘလို့ကျင့်ရမလဲလို့မေးတယ်ဘယ်တရားကိုကျင့်ရမလဲလို့မေးကျင့်ပြီးသွားတဲ့ပုဂ္ဂိုလ်တွေကလည်းပဲဘာကိုကျင့်ကြံသိမြင်သွားတာလဲလို့မေးအဲ့ဒီမှာဘာကိုကျင့်တယ်လဲဆိုတဲ့မေးခွန်းရဲ့လူရင်းအသိပဲကိုခုဖရာရှင်ကိုယ်တော်မြတ်ကြီးအကျဉ်းပြန်ပြောတယ်ဘလို့ပြောလိုက်တော့ခန္ဓာ၅ပါးကိုရှုပါဘာရှုရယောဂီပုဂ္ဂိုလ်တွေကျင့်နေစဲမှာဘာရှုရကျင့်ပြီးသွားတဲ့သူတွေသိမြင်ပေါက်ရောက်သွားတဲ့သူတွေလည်းပဲဘာရှုသွားလဲကဲခန္ဓာ၅ပါးဆိုတာခဏခဏလည်းပဲဘုရားတို့ဟောနေတယ်ခဏခဏလည်းပဲနာနေရတယ်ပေါ့နော်ဟောနေရနာနေရပြီမဲ့လို့ဒီခန္ဓာကိုကိုယ်တိုင်ဉာဏ်နဲ့မမြင်သေးရင်နားမလည်သေးဘူးသဘောမပေါက်သေးဘူးဝိညာဉ်တို့ရဲ့အစ္ဆာတရားဝိညာဉ်တို့ရဲ့အသိဉာဏ်ခြေနေကိုလိုက်ပြီးတော့ဘုရားရှင်ကိုယ်တော်မြတ်ကြီးကလေအကျဉ်းပေါင်းများစွာခန္ဓာကြောင်းမဟုတ်ဘူးလားအသုတ်တန်တော်တော်များများမှလုတ်ပေးတရားနဲ့ပတ်သက်ပြီးတော့ကျင့်ကြံအာထုတ်တဲ့တရားနဲ့ပတ်သက်ပြီးတော့ဘုရားရှင်ဟောတဲ့မူတဲ့နေရာမှာခန္ဓာကြောင်းအာယတနာကြောင်းဓာတ်ကြောင်းသစ္စာကြောင်းတွေအဓိကထားပြီးတော့ဟောပါတယ်ကဲခုလေးပဲမြတ်စွာဘုရားကမိတ်တော်မူတယ်ပေါ့ကျင့်ပြီးတဲ့သူတွေသိမြင်သွားတဲ့အချိန်ခါမှာဗာတရားတွေကျင့်သွားလေဆိုရင်လည်းပဲဘယ်လိုပြောမလို့ခန္ဓာ၅ပါးကျင့်ကြံအထုတ်နေတဲ့သူတွေကျင့်သေးတဲ့အချိန်ခါမှာရှုမြင်ရတာလည်းပဲခန္ဓာ၅ပါးဒါလို့ဆိုတော့တရားကျင့်သူသည်ဘာကိုရှုရမလဲလို့ဘုန်းကြီးတို့ချင်းလင်းလင်းပြောမယ်ဆိုလို့ရှိရင်ဘာရှုရကဲယောဂီပုဂ္ဂိုလ်တွေဘာရှုရခန္ဓာ၅ပါးကိုပဲရှုနေရနော်ခန္ဓာကိုပြန်ကြည့်ခန္ဓာရဲ့ခြေနေမျက်စိမပြတ်စေနဲ့ခန္ဓာရဲ့သဘောတိတ်ပဲကိုနားလည်အောင်လေ့လာတတိနဲ့ဝိရိယနဲ့အာထုံဆိုတာဘာကိုရှုခိုင်းတာလဲသာရိပုတ္တရာတဲ့ဒါဒီကခန္ဓာ၅ပါးလို့ရှုပါအဲ့လိုပြောတဲ့အခါကျတော့မှရှင်သာရိပုတ္တရာကဘာပြန်လျှောက်လဲဆိုတော့မြတ်စွာဘုရားတဲ့ဤဒီကခန္ဓာ၅ပါးပါလို့ဟုတ်မှန်သောအတိုင်းကောင်းသောပညာနဲ့ရှုပါတယ်မြတ်စွာဘုရား။ကဲ ဘုရားရှင်ကချုပ်ခိုင်းတဲ့သဘောတရားအချုပ်ခံတရားကိုခန္ဓာ၅ပါးလို့ပြောလိုက်တယ်။ဒီနေရာမှာရှင်သာရိပုတ္တရာကနည်းနည်းအကျဉ်းဟောလိုက်တဲ့တရားကိုအကျေချဲ့ပြီးတော့ချုပ်ပုံချုပ်နည်းကိုပြန်လျှောက်တယ်။သူနားလည်ထားတာသူသိမြင်တာပေါ့။တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်မြတ်စွာဘုရားရှင်ဟောထားတဲ့တရားဓမ္မကိုသူသဘောပေါက်နားလည်ထားတဲ့အတိုင်းပြန်လျှောက်တယ်။ရှုတာကတော့ဘာကိုရှုလို့ခန္ဓာ၅ပါးကိုဘလို့ရှုတော့ဟုတ်မှန်သောအတိုင်းကောင်းသောပညာဖြင့်ရှုပါလေခန္ဓာ၅ပါးကိုဟုတ်မှန်သောအတိုင်းဘလို့ရှုရမလဲဟုတ်မှန်သောအတိုင်းကောင်းသောပညာဖြင့်ရှုတယ်ဘာနဲ့ရှုတော့ကောင်းသောပညာဖြင့်ရှုတဲ့ဝိပဿနာဉာဏ်ပညာသည်ကောင်းသောဉာဏ်ပညာပဲဒီခန္ဓာကိုရှုတဲ့ခန္ဓာကိုရှုတဲ့ဆိုတာဉာဏ်နဲ့ရှုရတယ်လို့ပြောလိုက်တာပေါ့ခန္ဓာကိုကြည့်ခန္ဓာကိုကြည့်ဆိုတာမျက်လုံးနဲ့ကြည့်ရမှာလားဉာဏ်နဲ့ကြည့်ရမှာသာမန်မျက်စိနဲ့ကြည့်ရမှာလားဉာဏ်မျက်စိနဲ့ကြည့်ရမှာဉာဏ်မျက်စိနဲ့ကြည့်ရမှာအဲ့လိုခန္ဓာ၅ပါးကိုဉာဏ်နဲ့ရှုမြင်သုံးသပ်ခြင်းကိုဘာလို့ခေါ်မလဲကောင်းသောပညာပါလေဟုတ်မှန်သောအတိုင်းဟုတ်မှန်သောအတိုင်းဆိုတာခန္ဓာရဲ့သဘာဝအမှန်ကိုအမှန်တိုင်းသိအောင်ရှုတယ်ရုပ်ခန္ဓာဆိုလို့ရှိရင်လည်းပဲဖောက်ပြန်တဲ့သဘောကိုဖောက်ပြန်တဲ့သဘောပါပဲလို့နားလည်အောင်ရှုတယ်ကကိုယ့်ရဲ့အလိုဆန္ဒတွေကိုဖြစ်ချင်တာတွေပါရဲ့လားမပါဘူးဝေဒနာဆိုတဲ့ဝေဒနာခန္ဓာရှုတဲ့အချိန်ကမှလည်းပဲကိုယ်ခံစားဖြစ်တာတွေကိုရှုနေရမှာလားသူ့အတိုင်းရှိတာရှုရမှာကဲ तू ကဒုက္ခဝေဒနာဖြစ်နေရင်လည်းကိုယ်ကဘယ်လိုရှုဒုက္ခဝေဒနာလို့မြင်ရှုပေါ့ဒုက္ခဝေဒနာဖြစ်နေရင်လည်းဒုက္ခဝေဒနာလို့မြင်ရှုဒုက္ခဝေဒနာဖြစ်လို့လည်းပဲစိတ်မဆင်းရဲနေရဘူးဒုက္ခဝေဒနာဖြစ်လို့လည်းပဲဝမ်းမသာနေရဘူးခန္ဓာကိုခန္ဓာအတိုင်းကောင်းသောပညာဖြင့်ရှုပါသည်ဗျာမြတ်စွာဘုရားတပည့်တော်သည်ခန္ဓာ၅ပါးကိုဟုတ်မှန်သောအတိုင်းကောင်းသောပညာဖြင့်ရှုပြီးလျင်ခန္ဓာ၅ပါးကိုညီငွေ့ခြင်းကတမဲမှုကင်းခြင်းကချုပ်ငြိမ်းခြင်းကကျင့်ပါသည်မြတ်စွာဘုရားနော်ကျင့်ပြီးခန္ဓာ၅ပါးကိုရှုနေတယ်ဆိုတာသည်ကျင့်နေတာပဲ။ဘာနဲ့ရှုတော့ပညာဉာဏ်နဲ့ရှုတယ်။ဘာနဲ့ရှု။အဲပညာဆိုတာအထူးထူးပြပြခွဲခြားနားလည်တဲ့ပညာပေါ့။ထူးထူးပြပြခွဲခြားနားလည်ခြင်းကိုပညာလို့ခေါ်တယ်။နော်။တိတိကျကျတိတိကျကျနားလည်ခြင်းကိုဘာခေါ်တော့ပညာလို့ခေါ်တယ်။မြတ်စွာဘုရားတပည့်တော်သည်ခန္ဓာ၅ပါးကိုဟုတ်မှန်သောအတိုင်းကောင်းသောပညာဖြင့်ရှုပြီး၍ခန္ဓာ၅ပါးကိုညီငွေ့ခြင်းငါတမဲမှုကင်းခြင်းငါချုပ်ငြိမ်းခြင်းငါကျင့်ပါလေမြတ်စွာဘုရားဘာအတွက်ကျင့်နေဆိုတဲ့ရည်ရွယ်ချက်ယောဂီပုဂ္ဂိုလ်တွေတရားကျင့်တဲ့အချိန်ကမှဘာကိုသိမြင်ရမလဲဆိုတာတော့ဒီစကားရမှာပါလာပြီခန္ဓာ၅ပါးကိုညီငွေ့ခြင်းငါပြင့်ပါလေ။ဘာအတွက်ကျင့်တော့ခန္ဓာ၅ပါးကိုနှစ်သက်သဘောကျအောင်ကျင့်နေတာလားညီငွေ့အောင်ကျင့်တာ။ကဲဒီခန္ဓာကိုကြည့်ပြီးတော့နှစ်သက်နေရမှာလားညီငွေ့လား။ညီငွေ့လားမယ်ညီငွေ့ခြင်းငါတက်မဲ့မှုကင်းခြင်းငါနောက်တစ်ချက်နော်ကဲညီငွေလာတယ်ဆိုတာဒီလေးပဲဘုန်းကြီးတို့အသိဉာဏ်ပေါ်လာတာပဲတက်မဲ့မှုကင်းသွားတယ်ဆိုတာလည်းပဲသိဉာဏ်ပေါ်လာတာပဲဒီခန္ဓာ၅ပါးချုပ်ငြိမ်းသွားဖို့အတွက်ကိုကြည့်နေတယ်ခန္ဓာ၅ပါးဘုန်းကြီးတို့ပြိဿရေတဘွားပြီးတဘွားတဘွားပြီးတဘွားတစ်ခါပြီးတစ်ခါတစ်ခါပြီးတစ်ခါထပ်ခါထပ်ခါဖြစ်နေတဲ့ခန္ဓာတွေအသေးအသေးထပ်ဖြစ်အောင်ပြင့်နေတာလားချုပ်ငြိမ်းအောင်ပြင့်တာ။နော်ကိုကျင်းတဲ့ရည်ရွယ်ချက်အမှန်ဒီနေရာမှာမှတ်ထား3မျိုးတော့ကျင်းရတဲ့ရည်ရွယ်ချက်သည်တိ ခန္ဓာ၅ပါးဘာဖြစ်သွားဖို့ငြိမ့်ွေသွားဖို့နှစ်ကတက်မဲ့ခြင်းကင်းသွားဖို့သုံးကခန္ဓာ၅ပါးချုပ်ငြိမ့်သွားဖို့ပြင့်နေတယ်ကဲဘယ်တော့ကောင်းတော့အရှင်မြတ်ပြည်လိုက်တဲ့အခြေဘာလို့ပြင့်တော့ခန္ဓာ၅ပါးကိုဘာနဲ့ပြင့်နေတော့ပညာနဲ့ပြင့်ခန္ဓာ၅ပါးကိုပညာနဲ့ရှုမြင်သုံးသပ်ရှုမှတ်ပွားများနေတဲ့အချိန်ခါမှာဟာယောဂီတွေဘာအတွက်တရားပြင့်နေတာလဲလို့တခြားတဦးတယောက်ကမေးကောင်းမေးလိုက်မယ်ပေါ့နော်နားမလည်တဲ့သူကမပြင့်မှုတဲ့သူကပြင့်မှုတဲ့ယောဂီတွေကိုမေးကြည့်မေးမှာပဲဟာယောဂီတွေခဏခဏတရားကြီးတာကမ္မထမ်းကြောင်းသွားပြီးတော့တရားကျင့်ကြတယ်ဘာအတွက်ကျင့်နေတာလဲလို့မေးဘယ်လိုပြောမလို့ခန္ဓာ၅ပါးကိုညီငွေဖို့ခန္ဓာ၅ပါးကိုတတ်မဲ့ခြင်းกินဖို့သုံးခန္ဓာ၅ပါးချုပ်ငြိမ်းသွားဖို့ကျင့်ဒီခန္ဓာ၅ပါးကိုမညီငွေသေးဘူးဆိုရင်လည်းပဲတရားရမလားတရားဓမ္မသိမြင်သွားတယ်သိမြင်သွားတယ်ဆိုတာဒီဒီနေရာမှာဒီအပြည့်စကားနဲ့တင်လုံလောက်တဲ့ဘာဒီမြင်သွားတော့ခန္ဓာ၅ပါးကိုညီငွေသွားတယ်ညီငွေရမယ်ခန္ဓာ၅ပါးကိုညီငွေသွားတယ်တမဲချင်းกินရမယ်ခန္ဓာ၅ပါးပေါ်မှာတမဲမှုတွေกินတယ်ချုပ်ငြိမ်းသွားရမယ်ခန္ဓာ၅ပါးကိုချုပ်ငြိမ်းအောင်ကျင့်နိုင်တဲ့သူသည်ကျင့်ပြီးတဲ့သူသည်တဲ့ကျင့်ပြီးပုဂ္ဂိုလ်တော့ပြီးသွားပြီအထုတ်လို့ပြီးသွားပြီကျင့်လို့ပြီးသွားပြီတရားရသွားပြီဆိုတဲ့သူတရားမြင်သွားပါတယ်ဆိုတဲ့ယောဂီပုဂ္ဂိုလ်တရားဓမ္မတွေသဘောပေါက်နားလေသွားပါစေဆိုတဲ့ယောဂီပုဂ္ဂိုလ်ဘုရင်တို့မေးကြည့်တရားရသွားတယ်ဆိုတာဒီခန္ဓာကိုဘယ်လိုမြင်သွားလဲလို့မေးလိုက်ရင်သူတရားရမရဆိုတာမရှင်းဘူးလားတရားရသွားသူဒီခန္ဓာကိုတင့်ကျက်ပါဖြစ်သွားတော့ငင်းငွေသွားတယ်နှစ်ကတက်မဲ့ချင်းกินသွားတဲ့သုံးဒီခန္ဓာပါจิตသွားတော့ချုပ်ငြိမ်းသွားတယ်စင်ဆက်မပြတ်ဖြစ်နေတဲ့ခန္ဓာဆက်ခဆက်ခဖြစ်နေတဲ့ဒီခန္ဓာကြီးမချုပ်ငြိမ်းသေးရင်လည်းပဲဘုရင်တို့ကျင့်လို့မပြီးသေးဘူးလို့သတ်မှတ်ပါပဲဟုတ်ပြီလားကျင့်စဲနဲ့ကျင့်ပြီးကိုဘလို့ပိုင်းခြားမလို့ကျင့်ပြီးတဲ့ပုဂ္ဂိုလ်သည်ခန္ဓာအသေးညာမဖြစ်တော့ဒီခန္ဓာသစ်တပံပြမပြင်းမကျင့်စေအဖြစ်ကလွန်မြောက်တယ်ကျင့်ပြီးသူအဖြစ်ကိုရောက်ပါလေကဲယန္တာပုဂ္ဂိုလ်တွေခန္ဓာသစ်ပြန်ဖြစ်သေးလားဘုရားယန္တာရှင်မြတ်တွေခန္ဓာသစ်ပြန်ဖြစ်သေးလားအဲ့တော့တို့ရှင်မြတ်တွေကိုဘာခေါ်တော့ကျင့်စေလားကျင့်ပြီးလားဘုရင်တို့ပုထုဇဉ်တွေတော့တာမန်ပုထုဇဉ်တွေပေါ့အရိယာသင်ရင်ဝင်တဲ့သောတာပန်တို့သကတာကံတို့အနာကံတို့တွေပေါ့ကျင့်စေလားကျင့်ပြီးလားမပြီးသေးဘူးနော်တရားလုပ်ပြီးဘယ်ချိန်ကျမှပြီးသလဲခန္ဓာအသေးပြန်မဖြစ်တော့မှဒီခန္ဓာချုပ်ငြိမ်းသွားတော့မှကျင့်တဲ့ကျင့်စဉ်ကျင့်တဲ့အလုပ်ပြီးဆုံးတယ်ဒီခန္ဓာပေါ်မှာတက်မဲ့မှုကင်းသွားတော့မှဒီခန္ဓာပေါ်မှာညီငွေသွားတော့မှညီငွေခြင်းလည်းမရှိတက်မဲ့ခြင်းလည်းမရှိခန္ဓာအသစ်လည်းပြန်မဖြစ်ဘူးလို့ဆိုလို့ရှိရင်ဒီပုဂ္ဂိုလ်သည်ကျင့်ကြည်သူပေါ့အဲ့လိုမှမဟုတ်လို့ရှိရင်ဘုန်းကြီးတို့ကဲဘာတွေပဲမြင်တယ်ပြောပြောဘယ်လောက်ပဲအသိဉာဏ်နဲ့ရနေတယ်ပြောပြောကျင့်ပြီးလားကျင့်သေးလားကျင့်သေးတယ်လို့နော်မြတ်စွာဘုရားဒီခန္ဓာ၅ပါးကိုဟုတ်မှန်သောကောင်းသောဉာဏ်ပညာဖြင့်ရှုကြည့်၍ခန္ဓာ၅ပါးကိုညီငွေ့ခြင်းငါတက်မဲ့မှုกินခြင်းငါချုပ်ငြိမ်းခြင်းငါဖြစ်ပါလေမြတ်စွာဘုရားထိုခန္ဓာ၅ပါးသည်အာဟာရလျင်ဖြစ်ကြောင်းရှိ၏ဟူ၍ဟောမှန်သောကောင်းသောဉာဏ်ပညာဖြင့်ရှိပါလေမြတ်စွာဘုရားကဲတဆင့်သွားမယ်ဒီခန္ဓာ၅ပါးသည်အကျိုးတရားခန္ဓာ၅ပါးဖြစ်လာတဲ့အကြောင်းတရားကိုရှင်သာရိပုတ္တရာအရှင်မြတ်ဘယ်လိုနားလည်ထားလဲခန္ဓာ၅ပါးရဲ့ဖြစ်ကြောင်းသည် အာဟာရခန္ဓာ၅ပါးဖြစ်ကြောင်းသိပါတော့အာဟာရမြင်တာအောင်ကြည့်ဘုန်းကြီးတို့အာဟာရ၄ပါးမှာနော်ဘုရားစာပေမှာဖျားခေါ်တဲ့အာဟာရ၄မျိုးရှိအဲ့ဒီ၄မျိုးတည်းကဂဗလီကာရအာဟာရဆိုတဲ့ဒီရုပ်စားတော့ဝမ်းမြုံနေတဲ့အာဟာရတစ်ခုကိုပဲကြည့်ဒီသာသဝါမျိုးမှုအစာအာဟာရတွေဒါထည့်သွင်းမပေးဘူးဆိုလို့ရှိရင်ဒီခန္ဓာကြီးကြီးထွားစရာရှင်သန်စရာဖြစ်စရာရှိသေးလားအသက်ရှင်စရာရောရှိလားအဲ့တော့ခန္ဓာသည်ဘာနဲ့ယက်တည်နေသလဲဘာကြောင့်ယက်တည်နိုင်သလဲဆိုလို့ရှိရင်အကြောင်းချကြည့်လိုက်ခန္ဓာကြီးရဲ့အကြောင်းတရားသည်အာဟာရခန္ဓာရဲ့အကြောင်းတရားသည်ဘာတော့ဟုတ်ပြီခန္ဓာ၅ပါးသည်အာဟာရလျှင်ဖြစ်ကြောင်းရှိဟု၍ဟုတ်မှန်သောအတိုင်းကောင်းသောပညာဖြင့်ရှုပြီးလျှင်အာဟာရလျှင်ဖြစ်ကြောင်းရှိတဲ့ခန္ဓာ၅ပါးကိုညီငွေ့ခြင်းငါတက်မဲ့မှုကျင်ခြင်းငါချုပ်ငြိမ်းခြင်းငါကျင်ပါတယ်မြတ်စွာဘုရားခန္ဓာရဲ့အကြောင်းကိုအရှင်မြတ်ပြောလိုက်တယ်ပါတဲ့ခန္ဓာရဲ့အကြောင်းသည်အာဟာရလို့ပြောလိုက်ခန္ဓာရဲ့အကြောင်းဘာပါလဲကဲအာဟာရ၄မျိုးလို့ဘုန်းကြီးပြောခဲ့အာဟာရဘယ်နှမျိုးတော့လိုက်မှလိုက်တက်ကကပလီကာရအာဟာရလေကပလီကာရအာဟာရလို့ပြောလိုက်မယ်ကတွင်းလေးတို့ဆောင်အပ်သံမြူအပ်တဲ့အရာဝတ္ထုစားပွဲတောက်ပွဲခဲပွဲရက်ပွဲမှန်သမျှသည်ကပလီကာရအာဟာရပဲအလုံးလေးပြုပြီးတော့ခူးခတ်ပြီးတော့ပဇတ်သေးဖြည့်စားနေတဲ့အစာအာဟာရမှန်သမျှသည်ကပလီကာရအာဟာရနေ့တိုင်းနေ့တိုင်းစားနေတဲ့ထမင်းတွေဟင်းတွေမုတ်ပဲသေးစားတွေသို့ပွဲတွေဖြင်းပွဲတွေပေါ့ဖြော်ရည်တွေလဖဲ့ရည်တွေကော်ဖီတွေပဲတဲ့ထက်ကပလီကာရအာဟာရတော့လှုပ်လွေးပြုပြီးတော့စားတော့ဝမ်းမြိုနိုင်တဲ့ပဇတဲ့ထက်ပြီးတော့စားလို့ရတဲ့အစာအလုံးတွေကပလီကာရအာဟာရနောက်တစ်ခါဖတ်တာဟာရတဲ့ဖတ်တာစားပွဲတောက်ပွဲကခန္ဓာရဲ့အကြောင်းတစ်ချက်ဖြစ်သလိုဖတ်တာဒီလည်းပဲခန္ဓာရဲ့အကြောင်းပဲခန္ဓာ၅ပါးဆိုတဲ့အကျိုးတရားကိုအာပြုပေးနေတာပံ့ပိုးပေးနေတာဒီဖတ်တာသကုတံဖတ်တာသောတာတံဖတ်တာနော်သကုသောတာခန္ဓာဇိဝါကာယမနပြောမယ်ဆိုလို့ရှိရင်မျက်စိနားနှာခေါင်းလျှာကိုယ်စိတ်မျက်စိနားနှာခေါင်းလျှာကိုယ်စိတ်နဲ့ထိတွေ့တယ်ဆိုတော့ဖတ်တာဒီလည်းပဲအာဟာရပဲသူကဖတ်တာဟာရနောက်တစ်ခါစေတနာကလည်းပဲအာဟာရပဲစေတနာစေတသိက်စေနာစေတသိက်ဒီလည်းပဲမနောသင်စေတနာအာဟာရတက်ကကပလီကာရအာဟာရနှစ်ကဖတ်တာအာဟာရသုံးကမနောသင်စေတနာအာဟာရနောက်တစ်ခါစိတ်ဆိုတာဒီလည်းပဲအာဟာရပဲဝိညာဏအာဟာရကဲစားပွဲတောက်ပွဲတစ်ခုတည်းမဟုတ်တော့ဘူးနော်အာဟာရဆိုလို့ရှိရင်ဘုန်းကြီးတို့သဘောပေါက်ထားတာအများနားလည်ထားတာကဘာတော့စားစရာတောက်စရာတွေကအာဟာရရုပ်ပိုင်းဆိုင်ရာပံ့ပိုးမှုပေါ့ဒီခန္ဓာကြီးတွေရုပ်ပိုင်းဆိုင်ရာပံ့ပိုးမှုသည်စားပွဲတောက်ပွဲတွေလို့ပြောရမယ်အာဟာရတွေကဲဒီခန္ဓာကြီးသည်ရုပ်တစ်ခုတည်းနဲ့တည်နေနိုင်တာမဟုတ်ဘူးဒီခန္ဓာကြီးတည်တတ်နေဖို့အတွက်နာမိုင်းဆိုင်ရာထောက်ပံ့မှုတွေလည်းရှိသေးတယ်လိုသေးတယ်ပေါ့ဘာတွေလဲဆိုလို့ရှိရင်သောသောကပြောတဲ့ဖတ်တရဲ့စေတနာရဲ့ဝိညာဉ်၃မျိုးဖတ်တ စေတနာဝိညာဉ်ဝိညာဉ်ကဒီနေရာမှာစိတ်ကိုယူရမယ်နော်နော်သင်စေတနာဟာရသည်စိတ်ပဲမျက်စိနဲ့ထိတွေ့တယ်နားနဲ့ထိတွေ့တယ်ဆိုတော့ထိတွေ့မှုဖတ်ပါစိတ်စော်တိုက်တွန်းပေးနေတဲ့စေတနာဝိညာဉ်ဆိုတော့သိမှုဒါသည်ခန္ဓာကြီးရဲ့အကြောင်းအလုံးပြန်ပေါင်းလိုက်မယ်ဆိုလို့ရှိရင်အာဟာရဘယ်နှမျိုးတော့ကဲအဲ့ဒီ၄မျိုးသည်ဘသူကိုဖြစ်စေသလဲဘသူကိုထောက်ပံ့နာသလဲဆိုလို့ရှိရင်ခန္ဓာ၅ပါးဘာကိုထောက်ပံ့နာတော့မြတ်စွာဘုရားခန္ဓာ၅ပါးသည်အာဟာရလျင်ဖြစ်ကြောင်းရှိဟူ၍ဟုံမှန်သောအဖြစ်ဟုံမှန်သောအတိုင်းကောင်းသောဉာဏ်ပညာဖြင့်ရှိပါれမြတ်စွာဘုရားဟုတ်မှန်သောအတိုင်းကောင်းသောဉာဏ်ပညာနဲ့ယူပြီးလျင်အာဟာရလျင်ဖြစ်ကြောင်းရှိတဲ့ခန္ဓာကိုညီငွေခြင်းငါတက်မဲ့မှုကင်းခြင်းငါချုပ်ငိမ့်ခြင်းငါဖြစ်ပါれမြတ်စွာဘုရားဟုတ်ပြီနော်ခဲအဲ့လိုဆိုတော့ဘုန်းကြီးတို့ခန္ဓာကြီးကိုညီငွေဖို့တက်မဲ့မှုကင်းဖို့ချုပ်ငိမ့်အောင်ခြင်းဖို့ဆိုလို့ရှိရင်ခန္ဓာရဲ့အခြေခံဖြစ်တဲ့အကြောင်းတရားကိုမြင်ရမယ်ပေါ့ခန္ဓာကြီးဘာကြောင့်တည်နေသလဲဘာကြောင့်ရှိနေသလဲဒီခန္ဓာကြီးဘယ်လိုများယက်တည်သလဲဆိုတာကိုအကြောင်းရှာလိုက်တဲ့အခါကျတော့ဘာကိုတွေ့တော့အာဟာရ၄ပါးအာဟာရသည်ဘာရဲ့အကြောင်းခန္ဓာရဲ့အကြောင်းအာဟာရဆိုတဲ့အကြောင်းတရားကြောင့်အကျိုးတရားနေနဲ့ဖြစ်ပေါ်လာတာသည်ခန္ဓာ၅ပါး။နော်ခန္ဓာ၅ပါးအလိုလိုဖြစ်တာမဟုတ်ဘူးနော်။ခန္ဓာ၅ပါးယက်တည်နေဖို့ခန္ဓာ၅ပါးတည်တတ်နေဖို့မပြတ်မစည်ရှိနေဖို့အတွက်ထောက်ပံ့ပေးနေတဲ့အကြောင်းမရှိဘူးလား။အဲ့ဒီအကြောင်းကိုလှမ်းပြောလိုက်တဲ့အကြောင်းတရားဆိုတာအာဟာရ၄ပါးပဲ။မြတ်စွာဘုရားဒီအာဟာရတွေရဲ့ချုပ်ခြင်းမြောက်ခန္ဓာ၅ပါးသည်ချုပ်ခြင်းသဘောရှိပါれမြတ်စွာဘုရားဟုတ်ပြီနော်အာဟာရတွေဖြစ်လာရင်အာဟာရဆိုတဲ့ထောက်ပံ့ရှိမယ်ဆိုရင်ခန္ဓာ၅ပါးဖြစ်နေလိမ့်မယ်အာဟာရဆိုတဲ့အကြောင်းတရားတွေချုပ်သွားရင်ခန္ဓာ၅ပါးလည်းမဖြစ်သွားချုပ်သွားမယ်ပြောခဲ့တယ်နော်တရားကျင့်နေတရားအထုတ်တယ်ဆိုတာဒီဘာအတွက်တော့ခန္ဓာ၅ပါးကိုညီငွေ့ခြင်းကတမဲမှုကင်းခြင်းကချုပ်ငိမ့်ခြင်းကချုပ်သွားဖို့ဆိုလို့ရှိရင်ခန္ဓာကိုချုပ်အောင်လုပ်လို့မရဘူးလို့ပြောကျင်တာဒီခန္ဓာကြီးချုပ်ဖို့အတွက်ဆိုလို့ရှိရင်အကြောင်းတရားရှိနေသေးရင်အကြောင်းတရားကိုမပယ်သေးဘူးဆိုရင်ဘုန်းကြီးတို့ပရိသတ်ကြီးခန္ဓာကြီးချုပ်မှလားဆက်ဖြစ်နေမှာသူ့အကြောင်းတရားကိုအရှင်သာရိပုတ္တရာကိုရောင်မြတ်ကသူ့နားလေတာကိုချက်ပြတယ်နော်ခန္ဓာရဲ့အကြောင်းတရားဒီဘာတော့အာဟာရအာဟာရဆိုတဲ့အကြောင်းတရားရှိမယ်ဆိုရင်ခန္ဓာကြီးရှိနေလိမ့်မယ်။မြတ်စွာဘုရားအာဟာရတွေချုပ်မယ်ဆိုရင်ခန္ဓာ၅ပါးသည်ချုပ်ခြင်းသဘောရှိပါれမြတ်စွာဘုရား။မြတ်စွာဘုရားဟုတ်မှန်သောအတိုင်းကောင်းသောဉာဏ်ပညာဖြင့်ရှု၍ချုပ်ခြင်းသဘောရှိသောခန္ဓာ၅ပါးကိုညီငွေ့ခြင်းကတမဲမှုကင်းခြင်းကချုပ်ငိမ့်ခြင်းကကျင်ပါれမြတ်စွာဘုရားအဲ့လိုကျင့်နေတဲ့ပုဂ္ဂိုလ်သည်ကျင်စေပုဂ္ဂိုလ်တိခါလို့ခေါ်ရပါလိမ့်မယ်မြတ်စွာဘုရားကဲအဲ့တော့ဘုန်းကြီးတို့ကျင့်နေတဲ့ပုဂ္ဂိုလ်တွေဘာကျင့်ရမှာလဲတော့ဒီသုတ်တန်နဲ့အညီပြောကြဆိုလို့ရှိရင်တရားကျင့်တယ်တရားကျင့်တယ်ဆိုတာဘာတွေကိုကျင့်နေရတာတော့ခန္ဓာ၅ပါးဒီခန္ဓာ၅ပါးအကြောင်းတရားလမ်းမြင်တာပဲအကြောင်းတရားရှိရင်ခန္ဓာရှိပဲအကြောင်းတရားချုပ်ရင်ခန္ဓာချုပ်ပဲချုပ်ခြင်းတိုင်းချုပ်မှလားအကြောင်းတရားချုပ်မှချုပ်မှာအကြောင်းတရားဒီဘာကိုပြောတော့အာဟာရခန္ဓာရဲ့အကြောင်းဒီအာဟာရပြင်ပကသုံးဆောင်ကခန္ဓာကိုယ်လေးကိုထည့်သွင်းစားတော့ဝမ်းမြိုတဲ့ရုပ်အာဟာရတွေဒါလည်းပဲခန္ဓာကြီးတည်နေတဲ့အကြောင်းပဲ ကတိကြောင်းလေးတစ်ချက်ကိုပဲကြည့်လိုက်ပေါ့မစားမတော့ဘဲနဲ့နေမယ်ဆိုလို့ရှိရင်ဘုန်းကြီးတို့အသက်ရှင်မှလားသေးမှာခန္ဓာကြီးဖြစ်မှလားချုပ်မှာကဲဒါပေမဲ့တချို့မစားမတော့ဘဲနဲ့မသေးဘဲနဲ့နေတဲ့သူတွေမတော်ယုံနဲ့မသေးတဲ့သူတွေမရှိဘူးလားသူကရုပ်အာဟာရမရှိတော့လည်းပဲသူ့ကိုဒီရုပ်ကြီးတည်တတ်နေအောင်လို့ထောက်ပံ့ထားတဲ့ဘာအာဟာရရှိတော့နာအာဟာရရှိနေတဲ့တချို့စိတ်ဓာတ်ကသိပ်ပြီးတော့မာတယ်ပေါ့မသေးခြင်းနဲ့စိတ်ကသိပ်ပြင်းပြင်းပြပြရှိနေတဲ့သူတွေကတော်တော်ရုံလူတွေက9ရက်10ရက်လောက်14 5ရက်လောက်အစာမစားရရင်သေတယ်ပေါ့စိတ်ဆန္ဒထက်သန်နေတဲ့သူတွေတလားလောက်နေလည်းပဲမသေးသေးဘူးကတုခန္ဓာကိုဘာနဲ့ထောက်ပံ့တာတော့ရုပ်အာဟာရကနာအာဟာရနာအာဟာရကထောက်ပံ့တာလေတော့ဒါကနှစ်စိတ်ကြောင့်ပေါ့ဝိညာဏအာဟာရဆိုတဲ့စိတ်ကလည်းပဲခန္ဓာကြီးတည်အောင်ချုပ်အောင်လုပ်လို့ရဖတ်တာလို့ခေါ်တဲ့မျက်စိနားနှာခေါင်းလျှပ်ကိုယ်စိတ်ရဲ့ထိတွေ့မှုတွေကလည်းပဲခန္ဓာကြီးတီအောင်ပြက်အောင်လုပ်လို့မရဘူးလားကဲအဲ့ဒါလေတမျိုးပဲเนาะဒီဖတ်တာကလည်းပဲဘုန်းကြီးတို့ဒီအစားအသောက်တစ်ခုတည်းနဲ့တီးနေတာမဟုတ်ဘူးလို့မှတ်အမှားဖတ်တာဆိုတာမျက်စိမှာအမြင်အပြင်အာယုံတွေနဲ့ထိတာနားကအပြင်အပန်းတွေနဲ့ထိတွေ့တာနှာခေါင်းနဲ့အပြင်အနံ့တွေနဲ့ထိတွေ့တာရှာနဲ့ပြင်ပကအရာသာတွေနဲ့ထိတွေ့တာခန္ဓာကိုယ်နဲ့ပြင်ပအရာဝတ္ထုတစ်ခုခုနဲ့ထိတွေ့တာစိတ်ထဲကနေပြီးတော့အာယုံတွေနဲ့ထိတွေ့နေတာဒီထိတွေ့မှုတွေကလည်းပဲခန္ဓာကြီးတည်ကြောင်းဖြစ်သလိုခန္ဓာကြီးချုပ်ကြောင်းလို့လည်းပဲပြောလို့ရတယ်ဒီလိုခန္ဓာကြီးဘုန်းကြီးတို့ဖြစ်နေတယ်ချုပ်သွားတယ်ဆိုတဲ့အကြောင်းတရားတွေကိုလည်းပဲနားလေဒီအကြောင်းတရားတွေကိုလည်းပဲသိမြင်နားလေကဒီခန္ဓာကြီးနောက်တစ်ခါယမတိချင်းကဒီခန္ဓာ၅ပါးကိုတက်မဲ့မှုကင်းခြင်းကဒီခန္ဓာ၅ပါးကိုညီငွေ့ခြင်းကကျင့်နေတဲ့သူသည်ကျင့်စေသိခပုဂ္ဂိုလ်ပါပြီးတော့လွယ်လွယ်လေးဘုန်းကြီးတို့လူရင်းလေး၃ချက်ပဲမှတ်လိုက်တို့တရားကျင့်တယ်တရားကျင့်တယ်ဆိုတာခန္ဓာ၅ပါးကိုမဖြစ်အောင်တော့ညီငွေ့အောင်ပါကြည့်အောင်လို့ကဲကြည့်လိုက်ပေါ့အခုဘုန်းကြီးတို့တလားနီးပါကျင့်ပြီးပြီနောက်15ရက်ရက်20လောက်ကျင့်ပြီးပြီဆိုတဲ့အခါမှာခန္ဓာကိုယ်တိစားကြည့်ပြီးတော့နေတိုင်းနေတိုင်းရှုနေမှတ်နေအားထုတ်နေတဲ့အခါမှာဒီခန္ဓာကြီးစီနှစ်သက်เสียကောင်းလားညီးငွေ့เสียကောင်းညီးငွေ့เสียကောင်းလေကိုယ်ဘလောက်ပဲချမ်းသာတွေညှော်လင့်နေတော်လဲပဲခန္ဓာကြီးတွေကချမ်းသာစရာတွေမြင်ရဲ့လားအကောဒုက္ခဝေဒနာတွေတောင်းတနေတော့လည်းပဲခန္ဓာကြီးကဘုရင်တို့ဒုက္ခဝေဒနာတွေတွေ့ရလားမတွေ့ဘူးတကယ်အမှန်အဖြစ်ကောင်းသောဉာဏ်နဲ့သာကြည့်လိုက်မယ်သင်္ကြန်တုံတရားနဲ့သိသိချာချာတရားသဘောနဲ့သာကြည့်လိုက်မယ်ဆိုလို့ရှိရင်ခန္ဓာမှာဘာပဲရှိတော့ဒုက္ခပဲရှိတယ်ဘာပဲရှိကဲချမ်းသာလိမ့်လို့ချမ်းသာလိမ့်လို့နဲ့မျောတာမျောလင့်နေစောင့်တာစောင့်နေတယ်ဘုန်းကြီးတို့ပြိတ္တရေချမ်းသာတွေ့လားအဲ့တော့နှစ်သက်စရာခန္ဓာလားညီးငွေ့စရာခန္ဓာဒီသဘောတရားတွေပဲတနည်းလားလေဒီသဘောတရားတွေတနည်းလားလေဒီသဘောတရားတွေဒီချိန်ကြီးတော့လည်းပဲမမြဲခြင်းဆင်းရဲခြင်းငါမဟုတ်ခြင်းပဲရှိနောက်တစ်ချိန်ကြီးတော့လည်းပဲမမြဲခြင်းငါမဟုတ်တာပဲရှိခဲ့ဒီတော့ဘာများရှိသလဲဘာများရှိသလဲလို့ကြည့်တာကြည့်နေရတယ်ခန္ဓာထဲမှာဘုန်းကြီးတို့ပြိဿရေကိုလိုတင်တာကိုဖြစ်တင်တာတွေ့ရလားကဲကိုမျောလင့်နာတာတွေရောမြင်ရလားမမြင်ရဘူးเนาะနေ့လည်ရဘုန်းကြီးဟိုမှာကျောင်းသားငပြောပင်နေရှင်းခိုင်းငပြောပင်နေခုံနေတဲ့သူတွေတလွာပြီးတလာသလိုခွာထုတ်နေဘလောက်ပဲတထပြီးတထခွာခွာငပြောပင်မှာအနှစ်သာရဆိုတာရှိလားဒီသဘောပဲပေါ့ခန္ဓာမှာဘုန်းကြီးတို့အပေါ်ရန်အလွန်လေးကြည့်လိုက်တော့လည်းပဲအနှစ်သာရရှိလားဖြစ်စရာခင်စရာတက်မဲ့စရာရှိလားကဲဒီအရေးများလှန်ကြည့်လိုက်အပားတွေခွာကြည့်လိုက်အမျိုးတွေခွာကြည့်လိုက်တော့ကနှစ်သက်စရာတက်မဲ့စရာတွေ့တာစရာရှိလားမရှိဘူးအဲ့တော့ဒီခန္ဓာအကြောင်းကိုသာတကယ်ကောင်းကောင်းသိမယ်ခန္ဓာရဲ့သဘောကိုသာနားလည်မယ်ဆိုလို့ရှိရင်ဒီခန္ဓာကြီးကညီးငွေ့စရာပဲလို့မြင်လာလိမ့် နောက်တစ်ဆင့်ခန္ဓာ၅ပါးပေါ်မှာတတ်မဲ့ခြင်းကင်းဖို့ရန်ကြင့်နေတဲ့သူသည်ကျင်စေပုဂ္ဂိုလ်ပါတတ်မဲ့မှုကင်းအောင်ကြင့်နေတဲ့သူသည်ကျင်စေပါကဲယောဂီတွေကြင့်နေတယ်နော်ယောဂီတွေအခုအားထုတ်နေတဲ့သူတွေဒီကျင်စေလားကျင့်ပြီးလားခန္ဓာကိုဗာကြည့်အောင်ကျင့်တတ်မဲ့မှုကင်းအောင်ကျင့်တတ်မဲ့မှုကင်းနေကျင့်အောင်ကျင့်နေဆိုတာတမင်တကာကြောင်းတိကြောင်းမြန်ဖြစ်အောင်ကျင့်ရတာမဟုတ်ဘူးသူအမှန်တဘာဝကခန္ဓာကြီးစီတတ်မဲ့စရာရှိလားကဲတတ်မဲ့စရာမရှိတာကိုတတ်မဲ့နေတာပုထုဇဉ်ပေါ့နှစ်သက်စရာမဟုတ်တာကိုနှစ်သက်နေတာသည်ပုထုဇဉ်ပဲတာယာစီယမုဒ္ဒါကိုတာယာတွေ့တာစီယမုဒ္ဒါကိုတွေ့တာသာသည်ပုထုဇဉ်ပဲပုထုဇဉ်ကိုဒါကြောင့်မလို့ဘုန်းကြီးတို့ပြောတယ်တရားမမြင်သေးတဲ့သူเนาะတရားမမြင်သေးတဲ့သူဘာခေါ်တော့ဟာတို့ကတော့ပုထုဇဉ်ပဲပုထုဇဉ်ပဲဆိုပြီးတော့တခါလေကြားလို့ရှိရင်ကိုယ့်ကိုယ်သက်တာမလားလို့ဘုန်းကြီးတို့ပြိဿကတင်းတင်းเนาะကဘာလုတ်တယ်ဟာငါတို့ကပုထုဇဉ်ပဲဒီလောက်တော့ရှိမှာပေါ့ငါတို့ကပုထုဇဉ်ပဲဒီလိုပဲရှင်းမှာပေါ့လို့ပြောတယ်ပုထုဇဉ်ဆိုတာဒီဘယ်သူတို့တရားမမြင်သေးတဲ့သူမတက်မဲ့သင်္နာကိုတက်မဲ့နေတဲ့သူမနှစ်သက်သင်္နာကိုနှစ်သက်နေတဲ့သူသဘောမကျသင်္နာကိုသဘောကျနေတဲ့သူဆိုတော့အမှန်မြင်သူလားအမှားမြင်သူလားကဲအကောင်းမြင်တာလားအလွဲမြင်တာအကောင်းမြင်အောင်ဘာနဲ့ကြည့်ရမယ်တဲ့ကောင်းတော့ဉာဏ်ပညာနဲ့ကြည့်ဘာနဲ့ကြည့်ရကဲဉာဏ်ပညာနဲ့ကြည့်တယ်ဘုရားရှင်ပုဂ္ဂိုလ်ဒီဉာဏ်ပညာမျော်မြင်နေတယ်အဲ့ဒါကြောင့်ဘုရားရှင်ကိုအန္တဘာလာတဲ့အကန်းလို့ဘုရားဟောတယ်ဘုရားရှင်ဒီဘာနဲ့တို့အကန်းနေတဲ့သူကဘာမှဉာဏ်မသိလားဘာမှဉာဏ်မကိုမသိတာဒီဘုရားရှင်ပဲဘာရညာရပါပြီလို့တိတိကျကျတိတိကျကျသိလာတာသည်တရားမြင်သွားတဲ့သူတွေပဲတရားမြင်သွားတဲ့သူတွေကခန္ဓာကြီးကိုဘလို့သဘောပေါက်သွားလို့ဟောဒီခန္ဓာကြီးသည်ညီငွေစရာကောင်းတယ်ဟောဒီခန္ဓာကြီးသည်တက်မဲ့စရာဘာမှမရှိဘူးအဲ့လိုမြင်ပြီးတော့ဒီခန္ဓာမျိုးနောက်ထပ်တစ်ပံပြန်မဖြစ်အောင်ချုပ်ငိမ့်အောင်ကျင့်နိုင်တဲ့သူသည်ကျင့်ပြီးတဲ့သူအသိခပုဂ္ဂိုလ်တဲ့ကျင့်ပြီးသွားပြီဆိုတော့ကျင့်စရာလိုသေးလားကျင့်စရာမလိုတော့တာသည်အသိခကျင့်စရာလိုနေသေးတာသည်သိခကျင့်လို့မပြီးသေးတာသည်သိခပုဂ္ဂိုလ်ကျင့်ပြီးသွားတာသည်အသိခပုဂ္ဂိုလ်မြတ်စွာဘုရားအဘယ်သို့လျှင်သိအပ်ပြီးသောတရားရှိသူဖြစ်ပါသနည်းသမုကဤဒီငါခန္ဓာငါးပါးတည်းဟူ၍ဟုတ်မှန်သောကောင်းသောဉာဏ်ပညာဖြင့်ရှုပါれဒီခန္ဓာငါးပါးကိုဟုတ်မှန်သောကောင်းသောဉာဏ်ပညာဖြင့်ရှုပြီး၍ခန္ဓာငါးပါးကိုညီငွေ့ခြင်းကြောင့်တမဲမှုကင်းခြင်းကြောင့်ချုပ်ငြိမ်ခြင်းကြောင့်မစွဲလန်းမှု၍ကိလေသာတို့မှလွတ်မြောက်ခြင်းသည်ဖြစ်ပါれမြတ်စွာဘုရားမသွေးလမ်းမကိလေသာကလွန်မြောက်တယ်။တော့တစ်ချက်နိုင်ရှင်စရာပေါ်လာပြန်ပြီပေါ့။ကျင့်စေပုဂ္ဂိုလ်နဲ့ကျင့်ပြီးပုဂ္ဂိုလ်နဲ့ဘာကွာတလဲဆိုတော့ခန္ဓာ၅ပါးကိုကိလေသာနဲ့သွေးလမ်းနေတဲ့သူသည်ကျင့်စေ။ခန္ဓာ၅ပါးကိုကိလေသာနဲ့မသွေးလမ်းတော့တဲ့သူသည်ကျင့်ပြီး။ဒါတော့ဘုန်းကြီးတို့ယောဂီတွေဘလို့ဖြစ်အောင်ကျင့်ရမလဲ။ခန္ဓာ၅ပါးကိုကိလေသာနဲ့မဆွဲလန်းတော့အောင်ကိုကျင့်ရ။ဆွဲတယ်ဆွဲတယ်ဆိုတာဘာနဲ့ဆွဲနေလား။လောဘ၊ဒေါသ၊မောဟပေါ့။ဆွဲတယ်နော်။လောဘဆွဲ၊ဒေါသဆွဲ၊မောဟဆွဲ။လောဘနဲ့ဆွဲတာမျိုးလေးရှိတာပဲ။ဒေါသနဲ့ဆွဲတာမျိုးလေးရှိတာပဲ။မောဟကြောင့်ဆွဲတာမျိုးလေးမရှိဘူးလား။အဲ့ဒီအစွဲရှိနေတဲ့သူသည်ကျင့်စေလားကျင့်ပြီးလားမစွဲလန်းတော့တဲ့သူသည်ကျင့်ပြီးပုဂ္ဂိုလ်မြတ်စွာဘုရားဟောမှန်သောအတိုင်းကောင်းသောပညာဖြင့်ရှုပြီးလင်ခန္ဓာ၅ပါးကိုညီငွေ့ခြင်းကြောင့်သ ကျမ်းမဲမှုကင်းခြင်းကြောင့်ချုပ်ငင်းခြင်းကြောင့်မဆွေးလန်းမှု၍ကိလေသာတို့မှလွန်မြောက်ခြင်းသည်ဖြစ်ပါれမြတ်စွာဘုရားကြီးငွေ့လာရင်မတက်မဲ့တော့ရင်မဆွေးလန်းဘူးဘာလို့ဆွေးနေတော့မကြီးငွေ့သေးလို့ဆွေးနေတာတက်မဲ့နေသေးလို့ဆွေးနေတာပေါ့ဟုတ်ပြီလားကဲအမှန်တမ်းကြီးကိုယ်ခန္ဓာကိုယ်ဆွေးလားမဆွေးဘူးလားဆွေးနေသေးတယ်နော်ခန္ဓာကိုယ်ဆွေးနေသေးတယ်ဆိုတော့ညှိငွေ့လို့လားမညှိငွေ့လို့တဲမဲ့မှုกินလို့လားတဲမဲ့မှုရှိလို့ခဲအဲ့ဒါကြောင့်ကြည့်နေရတာဗောညှိလည်းမညှိငွေ့တော့ဘူးတဲလည်းမတဲမဲ့တော့ဘူးဆိုရင်ဘုန်းကြီးတို့ဆွေးစရာရှိသေးလားမဆွေးရင်ကြင့်စရာတော့လိုသေးလားအဲ့ဒါကြင့်ပြီးသွားပြီတော့ဒီဆွေးစီဘရောမပဲချင်းကြမှာဘသူတွေမှပြုတ်သွားလေဆိုလို့ရှိရင်တေးသေးချာချာကောင်းသောဉာဏ်ပညာနဲ့ရှင်းကြအထုတ်လို့ညီငွေချင်းတက်မဲ့ချင်းနေကင်းသွားတဲ့သူမှနောက်တာခန္ဓာသစ်ပြန်မဖြစ်အောင်ကျင့်နိုင်တဲ့သူမှအစွဲကင်းနေအဲ့တော့အစွဲရှိရင်ကျင့်နေရသေးတယ်အစွဲကင်းသွားပြီဆိုလို့ရှိရင်ကျင့်စရာလိုလားဒီတော့ကျင့်နေတယ်ဆိုတာဒီအစွဲကင်းဖို့ကျင့်နေတယ်လို့လည်းမှတ်ထားပေါ့ပါအတွက်ကျင့်တော့ဆိုဆွဲกินဖို့ရာငါခန္ဓာဖြစ်စေခြင်းခါရှိရမည်ဆွဲกินဖို့ရာငါခန္ဓာဖြစ်စေခြင်းခါရှိရမည်ဆွဲกินဖို့ရာငါခန္ဓာဖြစ်စေခြင်းခါရှိရမည်ကျောက်စုတိပါအတွက်ကျင့်လို့အစွဲကင်းဖို့ကျင့်နေဆွဲလန်းနေကိလေသာကနေကိလေသာနဲ့ဆွဲလန်းနေတာဒီကျွတ်ခြင်းလွတ်ခြင်းနဲ့သို့လွတ်မြောက်ခြင်းနဲ့သို့သည်ဘာဝင်ရှိရမယ်ခန္ဓာ၅ပါးကိုကပေးမှာပေချင်းဖြစ်တဲ့ခန္ဓာ၅ပါးရှိရမယ်ဖြစ်စေခြင်းခါကဲအခုလက်တော်လေးမှာဖြစ်နေတဲ့ခန္ဓာ၅ပါးခုချိန်မှာဘာဖြစ်နေလဲလို့ပြန်ကြည့်ပေါ့ပူတာအေးတာညောင်းတာကြိုက်တာနာတာကျင်တာမရှိဘူးလားအဲ့ဒါဖြစ်နေတဲ့သဘောတရားလေးကိုဘုန်းကြီးတို့ပရိသတ်ကဘာဖြစ်အောင်ကြည့်ရအစွဲကင်းသွားဖို့ကြင်ရချမ်းသာနေတယ်ဆိုလို့ရှိရင်ချမ်းသာနေတာကိုစိတ်ကဆွဲမချမ်းသာဘူးခံရခက်နေတယ်ဆိုလို့ရှိရင်လည်းပဲအဲ့ဒီဆင်းရဲကိုစိတ်ကဘာဖြစ်တော့ဆွဲအထုတ်လို့ကောင်းလိုက်တာချူးလို့ကောင်းလိုက်တာတော့မှတ်လို့ကောင်းလိုက်တာရှင်းလို့ကောင်းလိုက်တာဆိုတာလေးပဲဘာဖြစ်နေတာတော့ဆွဲနေတာဟာအထုတ်လို့ကိုမရဘူးရှင်းလို့ကိုမရဘူးရှုလို့မှတ်လို့ကိုမရဘူးဆိုတာလေးပဲဘာဖြစ်နေတာအဲ့ဒါဆွဲနေတာပဲတော့အဲ့ဒီအဆွဲဘာဖြစ်သွားကင်းသွားအဆွဲကင်းသွားတယ်ဆိုတာဒီခန္ဓာရဲ့သဘောအမှန်ကိုသိပြီးတော့ညှိငွေ့သွားမှဆွဲကင်းကဲလူတယောက်နဲ့ဘုန်းကြီးတို့တယောက်နဲ့တယောက်နဲ့ဖြစ်ဖြစ်ခင်ခင်ပေါင်းသင်းနေတယ်ပေါ့သူ့ကအကောင့်ထင်ပြီးတော့ပေါင်းသင်းနေရနေပြီးတော့သူ့အကျင့်စာရိတ္တသူ့အပြုမူနော်ကိုမနစ်သက်နိုင်တဲ့အနေထားမြင်လာတဲ့ခါကျတော့သူ့အကြောင်းသိလာတဲ့ခါကျတော့သူ့နဲ့ပေါင်းညင်သေးလားမပေါင်းညင်တော့ကဲအကြောင်းမသိခင်တော့ကအပြစ်မသိခင်တော့ဘာဖြစ်တော့ဖြစ်ခင်နေတဲ့ပေါင်းညင်ပါတိချာနှစ်ပေါင်းများစွာပေါင်းသိမ်းလာပြီတဲ့ခါကျတော့တော်ပါပြီတော်ပါပြီလို့မပြောဘူးလားဒီလိုမှန်းသိရင်မပေါင်းပါဘူးလို့မပြောဘူးလားဘာဖြစ်သွားတာကြီးငွေ့သွားတာဘာဖြစ်သွားဘာမြင်သွားလို့အပြစ်မြင်သွားတယ်အဲ့ဒီအပြစ်ကြီးငကိုတွေကရှိလားမရှိဘူးလားကဲငကိုတွေကရှိတဲ့အပြစ်ကိုဘုန်းကြီးတို့ပြိဿရေမမြင်ခင်တော့ဘာဖြစ်တော့နှစ်သက်တယ်မြင်သွားတဲ့အခါကျတော့ညီငွေမနှစ်သက်တော့ဒီသဘောပဲတော့ခန္ဓာကနေပဲဒီခန္ဓာပဲ ဘုရင်တို့တရားမရခင်တုန်းကလည်းပဲဒီခန္ဓာပဲကျင့်နေသေးလည်းပဲဒီခန္ဓာပဲကျင့်ပြီးသွားတော့လေခန္ဓာပြောင်းလာဘာပြောင်းသွားခန္ဓာပေါ်မှာသဘောပေါက်နားလေတဲ့အမြင်ကပြောင်းသွားတယ်ဉာဏ်ဆိုတာအဲ့ဒါပဲအမြင်ပြောင်းသွားတာသောသောကတော့တရားမရခင်တော့လည်းဒီခန္ဓာတရားမသိခင်တော့လည်းဒီခန္ဓာတရားရတရားသိသွားတော့လည်းပဲဒီခန္ဓာတရားမရခင်တော့ကခန္ဓာအကြောင်းမသိသေးဘူးတရားရသွားတယ်တရားသိသွားတယ်ဆိုတာဒီဘာလို့သိသွားတော့ခန္ဓာအကြောင်းသိသွားတယ်ခန္ဓာအကြောင်းသိသွားတဲ့အချိန်ကမှဒီခန္ဓာကြီးကြီးဘလို့မှလက်ခံနိုင်စရာမရှိဘူးဘလို့မှခွင့်လွတ်နေနိုင်စရာမရှိဘူးဘာတခုမှသီးခံနိုင်စရာမရှိဘူးလို့တကယ်မြင်သွားရင်ဘုန်းကြီးတို့ပြေသိုက်ရလိုချင်သေးလားတက်မဲ့ချင်းကင်းသွားတယ်ဘာကင်းသွားလဲကဲတက်မဲ့ချင်းကင်းသွားတယ်ဆိုတာဒီအပြစ်ကိုမြင်သွားလို့အဲ့ဒီအပြစ်ဒီလောက်ကြံဖန်ပြီးတဲ့အပြစ်မျိုးမဟုတ်ဘူးငကိုရှိတဲ့အပြစ်ငကိုရှိတဲ့အပြစ်သောသောတုန်းကမမြင်တာဒီခန္ဓာကြောင့်လားကိုညံကြောက်ခန္ဓာပြောင်းလာစောတွေလည်းမကောင်းခုလည်းမကောင်းနောင်လည်းမကောင်းဘို့အရင်အရင်ဘဝတွေတုန်းကရခဲ့တဲ့ခန္ဓာလည်းမကောင်းခုရတဲ့ခန္ဓာလည်းမကောင်းနောင်ရမယ့်ခန္ဓာလည်းမကောင်းကဲအဲ့လိုမမြင်နိုင်သေးတဲ့အချိန်ခါတုန်းကတော့ခန္ဓာကိုပါဖြစ်တော့နှစ်သက်တယ်ကိုယ်ခန္ဓာကိုဘုန်းကြီးတို့ပြိဋ္ဌာန်ကြီးနှစ်သက်တယ်သဘောကျသေးသေးချာချာကြည့်ကြအားထုတ်လိုက်လို့သူဒုက္ခဆင်းရဲသူကဒုက္ခပေးတာမကောင်းတာနှိပ်စက်တာတော့အပြစ်များတာဒါကိုမြင်လာတဲ့အခါကျတော့သူ့ပေါ်မှာတွေ့တာစိတ်တက်မဲ့စိတ်ချစ်ခင်နှစ်သက်တဲ့စိတ်တွေရှိအောင်မလားအဲ့ဒီမှာဘာဖြစ်သွားလဲတက်မဲ့ချင်းกินသွားတယ်ညီငွေတဲ့တက်မဲ့ချင်းกินညီငွေမှုတက်မဲ့ချင်းกินမှုတွေနဲ့ဆက်နဲ့ကြည့်ကြအားထုတ်တဲ့အခါမှာအမှန်တရားဖြစ်တဲ့အသိဉာဏ်လေးအဲ့ဒီကနေတစတစပေါ်လာပြီပေါ့သောသောကအပြစ်မမြင်တဲ့အချိန်တုန်းကဘုန်းကြီးတို့ဉာဏ်ဆိုတာမပေါ်ဘူးအပြစ်မြင်တဲ့အချိန်ကစားပြီးတော့တော့သူအပြစ်မှန်တွေကိုတပြေးပြေးတပြေးပြေးနဲ့ပို့ပို့ပြီးတော့သိလာပို့ပို့ပြီးတော့မြင်လာနားလေလာဉာဏ်လေးတဆင့်တဆင့်တက်လာပြီးတော့နောက်ဆုံးမဉ္ဉံဖုံညာအဆုံးတိုင်ကိုရောက်သွားပြီဆိုလို့ရှိရင်ဒီခန္ဓာအသစ်နောက်တခါပြန်ဖြစ်ခွင့်ရအောင်မလားခဲ့သူ့အကြောင်းတရားတွေပယ်လိုက်ပြီခန္ဓာဖြစ်ကြောင်းကိုလည်းသိပြီခန္ဓာချုပ်ကြောင်းကိုလည်းသိသွားခန္ဓာဖြစ်ကြောင်းသည်အာဟာရခန္ဓာချုပ်ကြောင်းသည်လည်းပဲအာဟာရပဲအာဟာရတရားတွေရှိနေရင်အာဟာရ၄ပါးရှိနေတယ်ဆိုရင်ခန္ဓာကြီးဖြစ်တည်နေအောင်မယ်အာဟာရ၄ပါးမရှိတော့ဘူးဆိုတာနဲ့တကြိမ်နဲ့ခန္ဓာကြီးချုပ်ဆုံးသွားလိမ့်မယ်လို့အဲ့ဒီလိုနားလေသိမြင်အောင်ကြင့်ကြံပြီးတဲ့သူသည်ကြင့်ပြီးတဲ့ပုဂ္ဂိုလ်ကဲမသိသေးမမြင်သေးလို့သိအောင်ကြင့်နေစေပုဂ္ဂိုလ်ကကြင့်စေပုဂ္ဂိုလ်ပါမြတ်စွာဘုရားတဲ့ရှင်သာရိပုတ္တရာအจิตတဝင့်သူနားလေတာကိုပြန်လျှောက်ထားတယ်။တော့ဘသူမေးတဲ့မေခွန်းတော့အဇိတာလူလင်ဘာဝရီပုံနှန်းကြီးရဲ့တပြည့်အဇိတာလူလင်ကသူ့ဆရာမေးခိုင်းတဲ့မေခွန်းတွေသွားမေးတယ်ပေါ့ပါရယနာဝတ်မှာရှိတယ်အဲ့ဒါကိုရှင်သာရိပုတ္တရာအရှင်မြတ်ကိုရသဘုရားရှင်ကပြန်ပြီးတော့မေခွန်းထုတ်တဲ့အဇိတာလူလင်မေးတဲ့ချိန်တုန်းကဘုရားရှင်ဘလို့ဖြေခဲ့တော့အချင်းအားဖြင့်ဖြေခဲ့အချင်းဖြေခဲ့တာကိုသင်ဘလို့များသဘောပေါက်နားလည်သလဲအကျေများဘလို့များနားလည်သလဲဆိုတဲ့အခါကျတော့အရှင်မြတ်ကနာလေသလိုသိသလိုပြန်မဖြေဘူးလားကဲပြန်ပြီးတော့ဖြေတော်မူတယ်တဲ့မြတ်စွာဘုရားဤသာသနာတော်၌ကျင့်ပုဂ္ဂိုလ်တို့သည်သိအပ်ပြီးသောတရားရှိကုန်၏မြတ်စွာသောအကျင့်ပုဂ္ဂိုလ်တို့သည်ကျင့်စေဖြစ်ကုန်၏နော်ထိုပုဂ္ဂိုလ်တို့၏အကျင့်ကိုတဲ့ဉာဏ်ကျက်သောပညာရှိတော်မူသောမြတ်စွာဘုရားသည်ဟောတော်မူပါလို့တောင်းမနဲ့ရှင်ကမှာဘုရားရှင်ကိုတော်မြတ်ကြီးဟောခဲ့ပြီပါပြီမြတ်စွာဘုရားနော်မြတ်စွာဘုရားခေါ်ပြတဲ့တရားဒေသနာတော်ကိုတပြည့်တော်သည်ဒီအတိုင်းမှတ်ယူခဲ့ပါတယ်မြတ်စွာဘုရား အဲ့တော့ဘုရားရှင်ကလည်းသာရိပုတ္တရာတဲ့အကျဉ်းအပြည့်ခေါ်ရတဲ့တရားတိတ်ဘဲကိုအကျဉ်းအပြည့်မှတ်သားပြီးတော့ထားလိုက်ပါငါဘုရားရှင်ကတော့မြတ်ကြီးအကျဉ်းခေါ်ပြတဲ့အတိတ်ပဲသင်္နားလေတဲ့အတိုင်းမှတ်သားပြီးတော့ထားပါဆိုတော့ဘုန်းကြီးတို့မှမှတ်စရာရသွားတယ်ရှင်စေပုဂ္ဂိုလ်နဲ့ရှင်ပြီးပုဂ္ဂိုလ်ဟုတ်ပြီလားရှင်စေပုဂ္ဂိုလ်နဲ့ရှင်ပြီးပုဂ္ဂိုလ်ဆိုတာဘာကွာကွာလေးလို့ပြောမယ်ဆိုရင်ခန္ဓာပေါ်မှာသိမြင်နားလေမှုกว่าသွားတယ်ခန္ဓာကိုယ်ဉာဏ်နဲ့စုသင်ခြင်းသုံးတရားမှာမြင်ွေခြင်းกินတယ်တက်မဲ့ခြင်းกินတယ်ခန္ဓာအသည့်ပြန်မဖြစ်အောင်ကျင့်နိုင်တယ်ဆိုရင်ကျင့်ပြီးတဲ့သူဒီအခြေအနေဒီသဘောတရားတွေဖြစ်အောင်เนาะမြင်ွေခြင်းกินအောင်ကျင့်နေရတဲ့သူဒီကျင့်စေတက်မဲ့ခြင်းกินအောင်ကျင့်နေရတဲ့သူဒီကျင့်စေခန္ဓာကြီးချုပ်ငြိမ်းသွားအောင်လို့အသက်တပံပြန်မဖြစ်အောင်လို့ကြိုးစားကြင့်ကြံနေရတဲ့သူသည်ကျင့်စေဆိုတော့ဒီခန္ဓာကြီးကိုလိုချင်အောင်ကျင့်ရတာလားမလိုချင်အောင်ကျင့်ရတာတက်မဲ့အောင်ကျင့်ရတာလားမတက်မအောင်ကျင့်ရလားနောက်ပြန်ဖြစ်အောင်ကျင့်ရတာလားနောက်ပြန်မဖြစ်အောင်ကျင့်ရလားเนาะနောက်ပြန်ဖြစ်ရင်ဒီခန္ဓာကြီးနောက်တစ်ခါလေဒုက္ခပြေးဥမှာပဲဆင်းရဲဥမှာပဲနှိပ်စက်ဥမှာပဲပင်ပန်းအောင်လုံးဥမှာဘေဘွားရောက်ရောက်ဘေခန္ဓာရရဒုက္ခမကင်းတဲ့ဒီခန္ဓာမျိုးအသစ်တပံပြန်မဖြစ်အောင်ကျင့်နိုင်မှကျင့်ခြင်းကိစ္စပြီးတယ်လို့နားလေသဘောပေါက်ခါကျင့်ကြံပွားများအားထုတ်နိုင်ပါစေကျင့်ကြံပွားများအားထုတ်နိုင်တဲ့ပြည့်လည်းပဲဒုက္ခခတ်သိမ်းချုပ်ငြိမ်းရာမှညနေပံကိုနှင်းမြန်ထုတ်ချောက်ရရောက်နိုင်ကြပါစေလို့ဆုတောင်းပြီးတော့ရေဆက်သွန်ချမြတ်တမ်းပေးဝေကြရအောင်